UK နဲ့အိုင်ယာလန်နိုင်ငံတွေကခီးသွွားတွေကိုတင်းလာနေညတကောင်ကစပြီးအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးအရေးချံဥရောပနိုင်ငံတွေကခီးသွွားတွေကိုပြည်ဝင်ခွင့်ပိတ်လိုက်တဲ့အမေရိကန်က UK နဲ့အိုင်ယာလန်ကိုပါပြည်ဝင်ခွင့်ပိတ်မစင်းတဲ့ထပ်တိုးချောင်းစနေနေ့မှာကြေညာတာပါ။ UK နဲ့အိုင်ယာလန်တို့ကခီးသွွားလာမှုအလုံးဆိုင်ငံ့ဖို့သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်ကြောင်းအမေရိကန်စံတော်ချိန်တင်းလာနေညတကောင်မှာစတင်သက်ရောက်မယ်အကြောင်းဒုတိယသမ္မတမိုက်ပန့်စ်ကပြူရောသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ် UK နဲ့ Ireland တို့ကအမေရိကန်တွေနဲ့အမေရိကန်အမြဲတမ်းနေထိုင်ခွင့်ရထားသူတွေကတော့နိုင်ငံကိုပြန်လာနိုင်ကြောင်းဒီလူတွေကိုတော့သတ်မှတ်လေးစိတ်တွေကနေတဆင့်ဝင်ရောက်ရမှာဖြစ်တယ်ဆိုပြီးလဲဒုတိယသမ္မတ Pence ကပြောပါတယ်သမ္မတထရန့်ကဥရောပနိုင်ငံတွေကိုပြည်ဝင်ခွင့်ပိတ်လိုက်တာကြောင့်ဥရောပတာဝန်ရှိသူတွေဘက်ကမကြေမနက်တုံ့ပြန်ခဲ့ကြတာပါဥရောပ26နိုင်ငံကိုရက်30ပြည်ဝင်ခွင့်ပိတ်တဲ့အမေရိကန်ရဲ့တားမြစ်မှုကစနေနေ့မှာစတင်သက်ရောက်ပါတယ်ဗြိတိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကစနေနေ့မှာနှစ်ဆတက်သွားပြီးသေဆုံးသူ21ယောက်ရှိနေပါတယ်ဗြိတိန်မှာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတီးပြုတ်လူနာပေါင်း1140ရှိပြီးကျန်းမာရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကတော့ဗိုင်းရပ်စ်ကူးစက်ခံရသူ9000နဲ့1000ကျားရှိနိုင်တယ်လို့ခန့်မှန်းထားပါတယ်